Welcome to the Voice of America in Burmese.
Mingla wa shin. VOA American Daya 2019 ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 57ပထမနာရီဝက်မှာလိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ပီတင်ရဲ့ဝန်ကြီးချုပ်တဲ့အဖြစ်ဘော်ရစ်ဂျွန်ဆန်ကိုရွေးချယ်လိုက်ပါပြီ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုဟာမကြခင်ရေချတယ်မှာရင်ခုန်တင်မော့အစ်ကိုဒီနေ့တွားရောက်ဆစ်ဆဲပါတယ်။မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဟာမကြခင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာဒီကနေ့ဖြစ်တဲ့တိုက်ပွဲအတွင်းအရက်သားထိခိုက်မှုရှိတဲ့အကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပါတယ်
။သူတို့ပြောစကားအရတင်ညွန်ထောက်ဖို့ကွင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်။အဲ့ဒီကလေးရဲ့ဒေထက်ခေါင်းကိုပေါ့နော်။သနာထိမှန်တယ
်။ဦးထွန်းသာစင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။2020မှာငြိမ်းချမ်းရေးရဖို့ NCA အပြည့်ရစာချုပ်ကိုယုံကြည်ပူးပေါင်းဆောင်ရွက်ကြဖို့အတွက်တက်မတော်သတင်းစာရှင်းလင်းပွဲကနေတိုက်တွန်းသွားတာအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမ္မတရုံးအကြံပေးပုဂ္ဂိုလ်အဖြစ်တန်အမတ်ဟောင်းတဦးကိုသမ္မတကခန့်အပ်တော်မဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေဖန်ဆီးခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ကြားဖွဲ့ကိုတရက်ခွေမှအကူအညီပေးခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးအပါအဝင်တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေဒီကနေ့တရားစွဲလိုက်ပါတယ်။တခါကလေးသူငယ်အခွင့်ရေးဆိုင်ရာဥပဒေချမ်းကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဆိုတဲ့သတင်းတော်တွေကြားကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ဒီတင်နိုင်ငံကလက်ရှိအာဏာရ Conservative Party တွင်ကျင်းပတဲ့ရွေးကောက်ပွဲမှာ Boris Johnson အနိုင်ရသွားပြီဖြစ်တာကြောင့်သူဟာဗြိတိန်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်။တင်းလာနေညမှာပြီးဆုံးသွားတဲ့ Mess စန္ဒပေးပွဲမှာမေယလာ66ရာခိုင်နှုန်းရရှိခဲ့တဲ့ Boris Johnson ကမေယလာ34ရာခိုင်နှုန်းရရှိခဲ့တဲ့လက်ရှိနိုင်ငံရေးဝန်ကြီး Jeremy Hunt ကိုအနိုင်ရလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရအောင်ကြေညာချက်ထွက်လာပြီးတဲ့နောက်မှာတော့ Mr. Johnson ကတိုင်းပြည်စည်းလုံးရေးတိုးတက်အောင်မြင်မှုတွေအတွက်ရှေ့တိုးလှုပ်ဆောင်သွားမယ်လို့ပြောပါတယ်။ဒါ့အပြင်အော်တိုဘလ31ရက်နေ့မှာဥရောပသမဂ္ဂကနေဒီတိန်နိုင်ငံခွဲထွက်ဖို့လှုပ်ဆောင်သွားမယ်လို့ဂရီးပြည်ပြောဆိုသွားသလိုပညာရေးအခြေခံအဆောက်အုံနဲ့ရဲတပ်ဖွဲ့ကိုအားပေးမြင့်တင်ပြီးနိုင်ငံပေါင်းစည်းရေးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ Boris Johnson ဟာမနေ့ပြန်ပုတ်ထုတ်နေမှာတော့ဝန်ကြီးချုပ် Theresa May ထံကတရားဝင်ရာထူးပြောင်းလဲလက်ခံရယူတော့မှာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးကိစ္စဆွေးနွေးညီနက်မှုတွေအချိန်ချင်းမအောင်မမြင်ဖြစ်ခဲ့တဲ့အတွက်ဝန်ကြီးချုပ် May ရာထူးကနှုတ်ထွက်သွားတာဖြစ်ပြီးဝန်ကြီးချုပ်တစ်မရွေးချယ်ခင်စကြာယာယီတာဝန်ယူပေးထားတာဖြစ်ပါတယ်။ဝန်ကြီးချုပ် May အနေနဲ့နိုင်ငံနဲ့ပါတီပေါ်တူမတူအောင်ထားဆောင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းမစ္စတာဂျွန်ဆန်ကသူ့မိန့်ခွန်းထဲမှာထည့်တင်ပြောဆိုခဲ့ပါတယ်။ Boris Johnson ဝန်ကြီးချုပ်ဖြစ်ရွေးချယ်ခံလိုက်ရတဲ့အတွက်ဝမ်းမြောက်ဂွဏ်ယူကြောင်းအမေရိကန်သမ္မတ Donald Trump ကလည်း Twitter ကနေရေးသားခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံပိုင်လေပြင်းနဲ့နဝေထဲဒီကနေ့ဝင်လာတဲ့ရုရှားစစ်လေယာဉ်ကိုသတိပေးတဲ့အနေနဲ့တောင်ကိုရီးယားစစ်လေယာဉ်တွေကအချက်ပြမီးတွေပစ်ဖောက်ပြီးတော့သတိပေးခဲ့ရတယ်လို့တောင်ကိုရီးယားကောက်ွယ်ရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားအရှေ့ပင်လယ်ပြင်နဲ့ဝင်ရောက်လာတဲ့ရုရှားလေယာဉ်ကို F-15K နဲ့ F-16K အပါအဝင်တောင်ကိုရီးယားစစ်လေယာဉ်တွေကလိုက်ပြီးတော့သတိပေးနှင်းထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားစစ်လေယာဉ်တွေဘက်ကအချက်ပြမီးတွေပစ်ဖောက်လိုက်တော့မှပဲအဲ့ဒီရုရှားလေယာဉ်ပြန်ထွက်သွားပေမဲ့လည်းတိတ်မကြခင်မှာပြန်လည်လာတဲ့အတွက်တောင်ကိုရီးယားချက်လျင်တွေကအချက်ပြမီးတွေထပ်ပြီးတော့ဖောက်ခရရတာပါတောင်ကိုရီးယားလေကြောင်းကာကွယ်ရေးစုံထဲမှာမနေ့အင်္ဂါနေ့ကအခြားရုရှားလျင်နှစင်းနဲ့အတူတရုတ်စစ်ဖက်လျင်နှစင်းတို့လည်းဝင်ရောက်ပြန်တန်းတော့ခဲ့ကြတယ်လို့ဆိုလ်မြို့တာဝန်ရှိသူတွေကပြောပါတယ်ဒီလို့ရအတွက်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတရုတ်နဲ့ရုရှားတန်ယုံတို့ကိုတရုတ်ဝင်ကန့်ကွက်စာပေးပို့ထားတာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူ့ရဲ့စစ်လျင်ဟာဂျပန်ပင်လယ်ပြင်ပေါ်ကဂျာခန်ရေနံနိမိတ်ထဲမှာပြန်တန်းခဲ့ရတာဖြစ်တယ်ဆိုပြီးတောင်ကိုရီးယားရဲ့ဆွဆွဲပြောဆိုချက်ကိုပေးကြပါတယ်။တောင်ကိုရီးယားချက်လေရင်တွေကတော့ကျင်းဝတဲ့အညီလှုပ်ဆောင်ခြင်းမရှိဘဲသတိပေးမီးတွေပြပောက်ခဲ့တာမျိုးလည်းမလုပ်ခဲ့ဘူးလို့တံပြန်ဆွဆွေးပြောဆိုထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟာမကြခင်ရေချတော့မဲ့ရင်ခုန်တင်မော့အစ်စ်ကိုဒီကနေ့တွားရောက်ဆစ်ဆီးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN နေမှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ခုန်တင်မော့ကနေပဲထိန်တပ်ဒုံးကျည်ပြစ်လွတ်တဲ့နှိပညာကိုဆက်လက်ကြိုးပမ်းနေစေဆိုတဲ့တင်ကြတာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစီလိကျင်းမှုတွေကိုကန့်ကွက်တဲ့အနေနဲ့လှပေါက်20ကြာဆိုင်းငံ့ထားခဲ့တဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လို့မှုတွေကိုပြန်လည်စတင်တော့မယ်လို့မြောက်ကိုရီးယားကပြောကြားအပြီးရပ်ပိုင်းအတွင်းမှာပဲရင်ခုန်တင်ပေါ်သတင်းထွက်လာတာဖြစ်ပါတယ်။ရင်ခုန်တင်ပေါ်ရဲ့ဆွမ်းဆောင်နိုင်စွမ်းအပြင်ခင်မီတဲ့လက်နက်စနစ်တွေပါဝင်တာကြောင့်ဒီရင်ခုန်တင်ပေါ်ပေါ်ခေါင်းဆောင်ကင်ဂျုံအုန်ကအင်မတန်ကျေနပ်အားရမှုရှိတယ်လို့ပြောကြားKCNနဲ့သတင်းမှာဖော်ပြပါတယ်။
ဒီရင်ုပ်တင်းမော်တီဆောက်လိုက်တာကိုကြည်ကျင်အဖြစ်မနစ်နှစ်ဆမ်းပိုင်းကစလို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြာနျူကလီးယားအရေးတန်တမာရေးညီလာနဲ့ဆွေးနွေးညီနိုင်မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းမှာကိုပဲမြောက်ကိုရီးယားဟာသူ့ရဲ့စီးရေးဆွမ်းဆောင်ရည်မြင့်တင်အောင်လှုပ်ဆောင်နေခဲ့တယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်အကြားနှစ်ကာလရှေ ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဆာဘရာဟမယန်ဂျက်ရှာကရာကလွတ်တော်ကိုဒီကနေ့ပြောကြားလိုက်ပါတယ
် I would like to categorically assure the house that no such request has been made by the prime minister
American သမ္မတကိုဝန်ကြီးချုပ်မိုးဒီကအဲ့ဒီလိုတောင်းဆိုမှုမျိုးမလုပ်ခဲ့ဘူးဆိုတာလွတ်တော်ကိုကျွန်တော်အခိုင်အမာပြောကြားလိုပါတယ်ကျွန်တော်ထပ်ပြောပါမယ်ဝန်ကြီးချုပ်က American သမ္မတကိုဘယ်တော့မှအဲ့ဒီလိုတောင်းဆိုခဲ့ခြင်းမရှိပါဘူးဒါအပြင်ပါကစ္စတန်နဲ့အိန္ဒိယကြားဖြစ်နေတဲ့ပဋိပက္ခတွေမှန်သမျှကိုနှစ်နိုင်ငံကြားဆွေးနွေးအဖြစ်ရှာမယ်ဆိုတဲ့မူဝါဒကိုကျွန်တော်တို့ချမှတ်ကျင့်သုံးနေပါတယ်ဆိုတာကိုလည်းဒီနေရာမှာထပ်လောင်းအသိပေးပြစေသူတို့ဘက်ကနေစပ်ဖြတ်ကျော်လှုပ်ဆောင်နေတဲ့အကြံဖက်မှုတွေကိုအရင်ရက်တမှသာလျှင်ကျွန်တော်တို့ကသူတို့နဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတာကိုလည်းထပ်လောင်းပြောကြားလိုက်ပါတယ်ဆိုပြီးတော့ပြောဆိုသွားတာပါပဋိပက္ခဖြစ်နေတဲ့ကက်ရှမီးယားဒေသအတွက်ကူညီဖြည့်ရှင်ပေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ကိုတောင်းဆိုခဲ့ကြောင်းသမ္မတထရမ့်ကတနင်္လာနေ့မှာပြောကြားလိုက်တဲ့အပေါ်အိန္ဒိယကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 585တို့ဖြင့်စနေတနေ့တွေမှာတိုင်းမီတာ190 kHz 1500ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေနေရာပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်ကြီးလှုပ်ဆောင်မှုအတွက်မြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်ဆစ်ပဇာမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကပြောကြားကြောင်းမြန်မာတိုင်းစစ်သတင်းမှာဖော်ပြထားပါတယ်ဒီခြေစဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းဌာနတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်းရကြမှာခြေစဉ်အတွင်းဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုပ်ဆောင်ပေးသမျှအခြေအနေနဲ့ဒီလူတွေကိုယ်တော်ဘောနယ်ကိုနေရာပြန်နိုင်ရေးကိစ္စတွေကိုဆွေးနွေးတော့မှာဖြစ်တဲ့အပြင်စခန်းအတွင်းမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံသွားမယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေရာပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့အကြားနားလည်မှုစာကြွန်လာကို2018ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည်2252ဦးကိုပထမအတုပ်အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လုံခြုံရေးအတွက်ဆွေးနွေးတဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေကအနာဂတ်မှာနေရာပြန်ဖို့ညှဉ်းဆဲကြတာပါ။သဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှစ်ခါစီနာကလည်းဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်နှိကွေးနေတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ပို့ထားပါတယ်
။ဟောင်ကောင်အစိုးရပေါ်စံကျင်စံနာပြသူတွေကိုတိုက်ခိုက်ခဲ့ကြတဲ့လူဆိုးကမ်းဝင်တွေအဖြစ်ဆွတ်ဆွဲခံရသူတွေကိုဟောင်ကောင်ရဲတွေကဖမ်းလိုက်ပါတယ်။အဲ့ဒီလူတွေရဲ့လက်ချက်ကြောင့်စံနာပြသူတားစင်းနဲ့ချီပြီးတော့ထိခိုက်ဒဏ်ရာသွားစေတဲ့အပေါ်ဟောင်ကောင်မှာအကြီးအကျယ်စိတ်ဆိုးတောတာထွက်နေကြတာပါ။လူမှုကွန်ရက်တွေမှာတွေ့ရတဲ့လက်ကင်ဖုန်းနဲ့ရိုက်ယူထားတဲ့ဗီဒီယိုထဲမှာတော့ Triad တရုတ်လူဆိုးကိုင်းဝင်တွေလို့ဆွဆွဲပြောဆိုနေကြတဲ့အဖြူရောင်မို့တိုက်ခိုက်သူတွေကဟောင်ကောင်ရဲ့ယထာဘူတာရုံတစ်ခုမှာခီးတယ်ရီကိုပိုက်လုံးတွေတုပ်တွေနဲ့ရိုက်နေတိုက်ခိုက်ခဲ့တာကိုတွေ့ရပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့ဟောင်ကောင်အစိုးရကလည်းဒီလိုကင်တွဲဆောင်ရပြီးတော့ရန်စဖို့သားတွေကိုအရေးယူအပြစ်ပေးနေတဲ့အပေါ်တရုတ်အစိုးရဘက်ကအခိုင်အမာထောက်ခံတယ်လို့တရုတ်နိုင်ငံဘီဂျင်းကတာဝန်ရှိသူတွေကပြောပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းရဲ့မှာပြည်ပကဝင်ပြီးဆွဲဖက်တာနဲ့အခြေအမြစ်ရှိတဲ့အကြောင်းပဲဆွဆွဲပြောဆိုချက်တွေကိုလက်မခံနိုင်ဘူးလို့လည်းတရုတ်အစိုးရကထပ်လောင်းပြောဆိုထားပါတယ်
အမေရိကန်ရွေးကောက်ပွဲဆိုင်ရာလူညုံရေးတိုးမြင့်လှုပ်ဆောင်မှုအစိုးပြထားတဲ့ဥပဒေမူကြမ်းအတည်ပြုရေး Republican Party ဝင်တွေသူတို့နဲ့လက်တွဲလှုပ်ဆောင်ကြဖို့အောက်နယ်အထက်လွှတ်တော်မှရှိတဲ့ Democratic အမတ်တွေကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုဖို့ရှိနေပါတယ်2016ရွေးကောက်ပွဲအတွင်းရုရှားကကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller ကဗိုလ်ထုနေ့မှာအထက်နယ်အောက်လွှတ်တော်ကကော်မတီနှစ်ခုရှေ့မှောက်မှာထွက်ဆိုဖို့တရက်အလိုမှာပဲဒီမိုကရက်တီဘက်ကအခုလိုတောင်းဆိုမဲ့ပြင်ဆင်မှုတွေထွက်ပေါ်လာတာပါ2020မှာကျင်းပမဲ့ရွေးကောက်ပွဲတွေမတိုင်ခင်အောက်လွှတ်တော်ကအတည်ပြုထားပြီးဖြစ်တဲ့ဥပဒေတွေနဲ့အထက်လွှတ်တော်ကအဆွေးပြုထားတဲ့ဥပဒေတွေကိုဒီမိုကရက်တီဘက်ကအဓိကမိမောင်းထိုးပြတင်ပြဖို့ရှိပါတယ်။ရုရှားကကြားဝင်နောက်ဆက်ခဲ့တာ၃နှစ်ရှိသွားပြီဖြစ်ပေမဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့လုံခြုံရေးတွေကိုဘလို့ အကောင်းဆုံးကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့ကိစ္စပေါ်အောက်လွတ်တော်ဒီမိုကရက်တီနဲ့ရီပက်ဘလစ်ကန်အမတ်တွေကြားသဘောတူညီမှုမရနိုင်ပဲဖြစ်နေကြတာပါ
Puerto Rico ကျုံးကအုပ်ချုပ်ရေးမှူး Ricardo Rosero နှုတ်ထွက်ပြီးအတွက်ဆယ်ရမြောက်နေ့ဖြစ်နေမြို့တော် San Juan မှာရှိတဲ့အုပ်ချုပ်ရေးမှူးရဲ့အိမ်ရှိမှာဆန္ဒပြနေကြတဲ့လူအုပ်ကြီးတွေကိုရဲတပ်ဖွဲ့ကညှိရုံပုံနဲ့တုံးပြူပြီးတော့တင်းလာနေ냐ကလူစုခွဲလိုက်ပါတယ် Puerto Rico ကျုံးစာဒီကမ္ဘာကျော် Pop Kita အဆိုတော် Ricky Martin နဲ့အခြားအထင်ကြီးအမှုပညာရှင်တွေအပါအဝင်လူပေါင်း9သိန်းလောက်မြို့တော်ရဲ့လမ်းမတွေမှာချီတက်ဆန္ဒတက်ခဲ့ကြပြီးတော့အုပ်ချုပ်ရေးမှူး Rosero ရထုကနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါအုပ်ချုပ်ရေးမှူး Rosero နဲ့သူ့ရဲ့လက်ထောက်တွေဟာ2019ခုနှစ်မှာဖြစ်သွားတဲ့ဟာရီကိန်းမုန်တိုင်းမာရီယာကြောင့်ဘေးသင့်ခဲ့သူတွေကိုအပြင်းထန်ဝေဖန်ထားတာအပါအဝင်အမျိုးသမီးတွေကိုနှိမ်ချပြောဆိုတာ LinkedIn ချင်းဆောင်ရွက်သူတွေကိုဝေဖန်ပြောဆိုတာတွေပါဝင်တဲ့ဆမ်နာ900ပေါင် online ပေါ်ကပြောဆိုဆွေးနွေးမှုတွေကိုတင်းတွေကိုစုံစမ်းဖော်ထုတ်တဲ့ဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာဒေတာခံရအကြအမျက်ထွက်ခဲ့ပြီးတော့အခုလိုရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာပ
ါအင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်တဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပေးမှာပါ။လက်နက်ကင်ပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာဒီကနေ့လည်းတိုက်ခိုင်မှုတချို့ဖြစ်ခဲ့ပြီးအရက်သားတွေထိခိုက်တာရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲရခိုင်လက်နက်ကင်အဖွဲ့ AA ကတပ်မတော်စစ်ရေးရေးတမ်းမတော်စစ်ရင်တွေကိုတိုက်ခိုက်ခဲ့တဲ့မြေပုံမြို့နယ်မှာနေမြေရှင်းလင်းရေးဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးမှာပါရှင်
။ရခိုင်ပြည်နယ်မြောင်းမြို့နီးဒီနေ့နေ့လယ်ပိုင်းကပြစ်ခတ်မှုတွေရှိခဲ့ပြီးမြို့နယ်စံပိုင်းလောက်ဝေးရဲတိမ်ညိုကြီးရွာချောင်းထဲမှာတော့မြို့စွားကြီးတင်လာတဲ့ဆက်လီတစည်းကိုပြစ်ခတ်ခံရတဲ့အတွက်အရက်သားတအုပ်ထိခိုက်ဒဏ်ရာခဲ့ကြောင်းပြည်နယ်စွတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOA ကိုပြောပါတယ်။
ဒီသူတို့ပြောစကားအရတင်ညထပ်ဖို့ကွင်းကနေပြီးတော့လှမ်းပစ်တယ်လို့ပြောတယ်အဲ့ဒီကလေးရဲ့အဲဘေးထက်အဲဒီခေါင်းကိုပေါ့နော်သနာထိမှန်တယ်ကိုစေးယုံကိုတင်လာရတယ်လောလောဆယ်အရေးကြီးနေတဲ့အခြေအနေမှာမို့သွေးမလုံးပေါင်းတွင်းလာရတယ
်တချိန်တည်းမှာပဲမကြသေးခင်တုန်းကအမ်မြူနယ်နဲ့နေဆက်မှာတက်မတော်နယ်အေအေအဖွဲ့တွေကြားတိုက်ပွဲကြီးဖြစ်ပြီးနောက်ပိုင်းတက်မတော်ရေးရင်တွေမကြခဏလက်နက်ကြီးငယ်တွေနဲ့ပစ်ခတ်ခံရကြအောင်စုံလန်းစစ်ဆေးရာတွေလုပ်ဖို့တက်မတော်ဘက်ကမြေပုံမြို့ကြီးရွာတချို့မှာနေမီရှင်းလင်းဓာတ်တွေစတင်နေပြီဖြစ်ကြောင်းမြေပုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖေတန်ကပြောပါတယ
်ဒီဖက်ကနေပြီးတော့ဟိုတင်းပေါ့ဒုံးကြီးလောင်ရှာနဲ့ပစ်တယ်ဆိုပြီးတော့အဲ့မှာနည်းနည်းထိခိုက်မှုတွေရှိတယ်အဲ့တဝိုက်ကိုပေါ့နော်သူတို့တရားဝင်တရားရဲ့အတွက်အဲ့လိုဖြစ်စီရေးနဲ့နည်းနည်းရှင်းလင်းမှုတွေတော့လုပ်နေပါလားလူကြီးရှင်းနေဖြစ်တယ်အဘေသွားနေတဲ့ဗာညာပေါ့အဲ့အမျိုးလိုစစ်တုံးစစ်တာလို့ရှိတယ
်လက်တလုံးတိုက်ပွဲဖြစ်တာကြီးမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်နေရကြောင်းထွက်ပြေးတိမ်းရှောင်နေရကြီးရှိနေတယ်လို့လည်းဥဖေတန်ကပြောပါတယ်မကြသေးခင်တုန်းကလည်းတက်မတော်ရဲ့စစ်စင်ရေးနေပြည်တော်မှာကြေးရွာကြီးမိရှုခံရရဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရပါတက်မတော်သတင်းမှန်ပြန်ကြားရေးဗိုလ်မှူးချုပ်စုံမင်းထွန်းကတော့မြေပုံမြို့နယ်တဝိုက်နေမီရှင်းလင်းတဲ့စစ်စင်ရေးတွေစတင်နေပြီဖြစ်ကြောင်းအတည်ပြုပေမဲ့ကြေးရွာတွေကိုတက်မတော်ကမိရှုရမျိုးမရှိကြောင်းငြင်းဆန်ခဲ့ပါတယ်
ဒီလုံကျုံဖောင်ရနေရတော့ကျွန်တော်စီးပြီးတယ်။နောက်ပြီးအဲ့မှာဆွတ်ဆွတ်လေးပေါ်နေတာမမီးရှို့တဲ့ဘာညာဆိုပေါ်နေတာရှိတယ်။ကျွန်တော်ဟောလဲနမခါပဲလဲလမ်းမိပြီ။ဘယ်လိုလုံးတာမရှိပါဘူးဗျာ။ဟုတ်ကဲ့
။ဒေသခံလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကတော့တပ်မတော်နယ်အေရိုချာ2015ခုနှစ်ကစရဲတိုက်ပွဲကြီးကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ဆောင်ဦးရေကပြည်နယ်တစ်ခုလုံးမှာလူရေ 9,000 ကျော်အထိရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ်။
ကိုစော်ထက်ပြောပြသွားတာပါရှင်။အခုတော့ဒီကနေ့တက်မတော်သတင်းစာရှင်းလင်းပွဲကိုအလှည့်ပေးပါရစေ။မြန်မာနိုင်ငံမှာ2020ပြည့်နှစ်ကြရင်ငြိမ်းချမ်းရေးရဖို့မျှော်လင့်ထားကြောင်းနဲ့တစ်ဖက်သက်အပြစ်အခက်ရက်စဲရေး၃ချိန်ကြီးညာထားပြီးဖြစ်တဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတက်မတော်တာဝန်ရှိသူတွေကပြောပါတယ်။ငြိမ်းချမ်းရေးအတွက် NCA လမ်းကြောင်းအတိုင်းယုံယုံကြည်ကြည်နဲ့ပူးပေါင်းဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်ပြည်သူတွေကလည်းဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့ကိုပါတိုက်တွန်းသွားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့2020ခုနှစ်မှာငြိမ်းချမ်းရေးရရှိဖို့အတွက်တိုက်တွန်းတာကိုဒီကနေ့နေပြည်တော်စစ်သမိုင်းပြတိုက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောဆိုလိုက်တာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံတတိယအစည်းအဝေးမှာတက်မတော်ကကွယ်ရေးဦးစီးချုပ်က2020မှာငြိမ်းချမ်းရေးရရှိဖို့အတွက်တန်ဓေထန်ချတာကြောင်းပြောဆိုခဲ့တဲ့အပေါ်လက်တွေ့မှာဘလောက်အလားအလာရှိသလဲလို့သတင်းမီဒီယာတွေကမေးမြန်းတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကဖြေကြားခဲ့တာဖြစ်ပါတယ်။
လူကြီးမှန်းချက်ကိုအကောင်အထည်ပေါ်နိုင်ဖို့ကျွန်တော်လက်ရှိမှာလုပ်နေတယ်ဆိုတာဒီအဖြစ်ကရပ်တန့်ပြီးတဲ့ပ
东京里面就是在地下的戏，还东京里面在地下的戏也好，但是跟那两个国家一年里面有，但是一年里面有，还有台湾啊，朋友们，他主要是把人家一种东西嘛，比如那个说的，比如珠宝的东西，你晓得，比如珠宝的东西啊，不能说的。第三个跟那个国家的关系，第三个国家比如纽约嘛，一些地方是吧？如果你的保温拉住了，你应该就能去啊。可能要带点啊，毕竟这个带点点的东西，不容易方便啊。
那他们什么？人家也是不对，那他们这些地震嘛，哪个啥点比？但不然怎么嘛？他看嘛没是不对，他怕的别开一些业务，上月开张了，不满足人民通个贴断标价吧的。人家龙岗什么？但那人家个人拍水位呢嘞 ？NCA 靠，但那俺老别开一些啥结果？人们一头插的拍位呢，没头对的拍位是的喽。NCA 并把南疆岸的人家水内部装修单位新的一包，怎么让也一地震的都爆炸过来？怎么让人们变加一拍奥克塔不就苏南五个表述他吧的？但那俺老别开打开木一些也都爆都啥就 NCA 哈，别开打开单位一些比电脑。把文件、把文态度为阿龙把文的，那俺也属于不会干的这些。第二面大幕呢，工地开始幕布，且看呢，一些地震开年的年前一股无敌大波预言叫，怎么也得爆炸过来，表述该把的。那些年前龙岩山一爆嘛，那俺也离了东德都五毛毛数个苦路表把的。
别看有些比那俺也属于家没，昨晚我那俺也属于没说，木呀都不怎么你别路家的给他们包。但是那个孙女不会买这孙女的给他的，那别看有些买这孙女的给他的，那不得了了，那比家家皮什么路了。那如果，但是那么土一大会，那个孙女不会买嘞，给他买嘞，那个爷爷，快么出呀，给你个毕业呢，忽略咱们了，给他这孙女比较好些，没多难，那么多难，今年又骗你了。哎，那个孙女不会买嘞，你那木也是有路啊吧嘞？啊，现在嘛咯，侬那块经济了嘞，你那木路啊没路去买。
龙龙在嘛？台面嘛，你在地大个 ，NCA 那么一头大嘞，加上咱人的感应派设备呢，水暖你的，那实际也是被龙吸微哈，真的叫价一三差呀子了。就面嘛，你这个派设备，第二年苗大都得一把的 ，DNPB 呢 ，NCA 那么一头一多嘞，水暖你在前呢，撇把的。
郭木生，表表多了吧先。အခုသမရကအသက်ခံအပ်မဲ့သမရယုံအကြံပေးရာထူးအပေါ်မှာထောက်ပြသုံးသပ်ချက်တချို့ကိုနားဆင်ကြရပါမယ်။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ဥပဒေအကြံပေးနဲ့နိုင်ငံတော်သမရယုံအကြံပေးပုဂ္ဂိုလ်အဖြစ်တအမတ်ကြီးဟောင်းတယောက်ကိုသမရကခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့မေလ၈ရက်နေ့စွဲပါနိုင်ငံတော်သမရယုံအမိန့်ကြော်ညာစာနဲ့ခန့်အပ်ခဲ့တာဖြစ်ပေမဲ့နှစ်လကျော်ကြာမှနိုင်ငံတော်ပြန်တမ်းမှာပါဝင်လာခဲ့တာငင်းချာရေးလုပ်ငန်းစဉ်ကိုလက်ရှိတာဝန်ယူထားသူတွေကိုယ်တိုင်အခုလိုခန့်အပ်ထားတဲ့အပေါ်မှာတိမထားတဲ့အပေါ်မှာဝေဖန်မှုတွေရှိနေတာပါဒီသတင်းကိုတော့ဖွေသတင်းတောက်မေခါကပေးပို့ထားပါတယ်ရှင
်ဒီခန့်အပ်လွှာဟာဇူလိုင်19ရက်နေ့ရက်စွဲနဲ့ထုတ်တဲ့နိုင်ငံတော်ပြန်တမ်းမှာပါဝင်ခဲ့တာဖြစ်ပြီးထုတ်ပြန်ချက်မှာဖော်ပြချက်အရာကတော့ပြီးခဲ့တဲ့မေ10ရက်နေ့ရက်စွဲမှာခန့်အပ်ထားတာဖြစ်ပါတယ်သမရခန့်အပ်လိုက်တဲ့အကြံပေးဟာအငင်းစားတံမက်ကြီးဥပေါ်လင်စိန်ပဲဖြစ်ပါတယ်။တန်တမန်တိုင်းဝိုင်းရဲ့ပြောပြချက်အရာကတော့သူဟာစစ်ဗိုလ်တအူးအနေနဲ့တာဝန်ထမ်းဆောင်မှုသူဖြစ်ပြီးတဲ့နောက်တန်တမန်အတိုင်းဝိုင်းဘက်ကိုပြောင်းရွှေ့လာသူတအူးဖြစ်တယ်လို့ကနဦးသိရှိထားရပါတယ်။နိုင်ငံရေးလေလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့သမရအကြံပေးတွေခန့်အပ်တာမှာရယူထားတဲ့တာဝန်နဲ့ကိုယ့်ရဲ့ကြွန့်ကျင်မှုနဲ့ကိုက်ညီမှုမရှိဘဲခန့်အပ်တာတွေလူမှန်နေရာမှန်တွေမတုံ့ဆွဲနိုင်တာတွေကတိုင်းပြည်အတွက်နစ်နာစေတယ်လို့ဆိုပါတယ်
ကိုအရင်နှစ်ပေါင်းများစွာတွေကဇက်တိုက်ဖြစ်နေတဲ့ပုံစံကအကြံပေးပုံကိုဖြစ်ခန့်တဲ့နေရာမှာသူကလက်လက်တဲ့နေရာမှာအငြင်းစားယူတဲ့ပုံကိုတွေကိုခန့်ထားတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့တကယ်တမ်းကတော့အကြံပေးပုံကိုဆိုတာအကျင့်ဟလာလက်ရှိလား NRPC ရဲ့လုပ်ငန်းတွေဒါမှမဟုတ်လေနိုင်ငံတော်သမ္မတရုံးရဲ့လုပ်ငန်းတွေကိုတော့တကယ်ဖြစ်ဖြစ်ရောက်ရောက်နဲ့ပွန့်ပွန့်လင်းလင်းအားနည်းချက်တွေလိုအပ်ချက်တွေပေါ့ပြုပြင်ရမယ့်အချက်တွေကိုဟိုထောက်ပြပြီးအကြံပေးနိုင်မဲ့ပုံကူမျိုးတွေကိုဦးစားပေးခန့်မှုလိုအပ်တယ်လို့မြင်တယ်
ဒီပြင်နိုင်ငံတော်သမရယုံအမိန့်ကြေညာစာကိုရက်ပေါင်း80ကျော်မှနိုင်ငံတော်ပြန်တမ်းမှာဖော်ပြနိုင်တာကိုလည်းမေးခွန်းထုတ်တင်တယ်လို့သူကဆိုသွားပါတယ်
ဒီနိုင်ငံတော်သမ္မတရုံးကပဲဖြစ်ဖြစ်နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ရုံးကပဲဖြစ်ဖြစ်နောက်ပြည်အောင်စုအစိုးရအဖွဲ့ရုံးကပဲဖြစ်ဖြစ်ဒီအမိန့်ကြော်ညာစာတွေအမိန့်တွေထုတ်ပြန်ချက်တွေကိုထုတ်ပြန်တဲ့အခါမှာနော်အချိန်နဲ့တကြီး ပြည်သူလူထုကိုအတိပေးဖို့လိုအပ်တယ်လို့မြင်တယ်အခုဆိုရင်ဟဲ့လားမေလာတုန်းကထပ်အပ်တယ်အမိန့်ကြော်ညာစာဦးအခုဇူလိုင်လဒီနိုင်ငံတော်ပြန်တန်းကြတော့မှာထုတ်ပြန်တယ်ဆိုတော့ဈာကာလရပ်ပေါင်း80လောက်လက်ဟာနေတော့တွားတွေ့ရတယ်အဲ့တော့ဒါလည်းပေါ်ပြတယ်ဆိုတော့အစိုးရအဖွဲ့ရဲ့ဒီလုပ်ငန်းဆောင်ရွက်မှုတွေမှာဘယ်လောက်ထိလာဈေးလန်ထိုင်မိုက်မှုတွေဖြစ်နေတယ်ဘယ်လောက်ထိနေကွေမှ
ဆိုတော့ဆိုကတော့လို့စေညဉ့်ညဉ့်လုံငန်းစင်မှာခန့်ထားတဲ့လူတွေကညဉ့်ညဉ့်လုံငန်းစင်မှာတကယ်တမ်းပါဝင်မှုကတော့နည်းနာမှန်မဲ့ဗျဟိုဒုက္ခတွေဖြစ်ကြတဲ့အကျော်တဆွေတို့ဒေါက်တာတိမဲဝင်းတို့အစအော်ဒွေမှုခမောင်းတင်တို့အစပေါ့နော် ဒီလူတွေကညဉ့်ညဉ့်လုံငန်းစင်မှာတကယ်တမ်းထဲမှာပါဝင်မှုကနည်းနေတယ်ကျွန်တော်တို့ကဥပဒေကြံပြီးဟာမျိုးကတကယ်တမ်းဥပဒေဝဲရရဲ့တကယ်ဥပဒေဝဲနဲ့ပတ်သက်ပြီးတော့ရခဲ့တာလားသို့မဟုတ်ဥပဒေလုံငန်းတွေမှာလုပ်ခဲ့တာလားဆိုတာလည်းကျွန်တော်တို့မသိရဘူးလေသူရဲ့နောက်ကျောင်းရဆိုတော့မသိရတဲ့အခါကျတော့ဒါတင့်တော်ကြီးမတင့်တော်ကြီးဆိုတော့ပြောဖို့ခက်ခဲပါတယ်တကယ်တမ်းတိုင်းနာကြီးနဲ
ဒီအနာဘီစီငင်းငယ်လုပ်ငန်းစဉ်အတွက်ဥရေကြံပြီးရှိလို့ရမယ်လို့ထင်ပါတယ်လက်ရှိခန့်ထားသူဟာစစ်ဘုံဟောင်းတအူးကနေအသွင်ကူးပြောင်းဟာတန်တမန်အတိုင်းဝိုင်းပဲကူးပြောင်းလာတဲ့သူတအူးလို့ဒါကနေဦးသိရှိထားရပြီးဥရေရေးရဘလောက်ကြွန့်ကျင်မှုရှိတယ်လဲဆိုတာကိုတော့တိကျမသိရသေးပါဘူးသူရဲ့လုပ်ပိုင်ခွင့်နဲ့သူဘလို့တာဝန်နေရှုမလဲဆိုတာနဲ့ပတ်သက်လို့တမရယုံဘက်ကစက်တွေမေးမြန်းလာမှ
ဖန်စီခံထားရတဲ့အခြေအနေကိုပြောပြပါမယ်။ဖန်စီခံထားရတဲ့တောင်းထုမျိုးဆက်တန်ချက်အဖွဲ့ကိုတရက်ခွင့်မှအကူအညီပေးခဲ့တဲ့ချစ်ဆက်ရှစ်မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့မန်နီလာသိန်းပါဝင်တက်ကြွလှုပ်ရှားသူ၅ဦးကိုအာဏာပိုင်တွေကဒီကနေ့ပဲတရားစွဲလိုက်ပါတယ်။တရားစွဲခံရသူတွေဘက်ကတော့ဖန်စီခံလူငယ်တွေရုံးထုတ်တဲ့အချိန်မှာရုံရင်းဆန်ခတ်အခြေအနေကိုကြားဝင်ဖြန့်ဖြေးပေ
ထောင်မှာထိန်းသိမ်းခံနေရတဲ့ဒေါလုမျိုးဆက်တန်ကျပ်အဖွဲ့ရုံထုတ်ချိန်မှာလုံခြုံရေးတာဝန်ယူထားတဲ့ရက်တပ်ဖွဲ့ဝင်တွေအပေါ်ဝတရားနောက်ဆက်မှုလက်ရောက်မှုအားပေးကူညီမှုတွေနဲ့ရှစ်ဆက်ရှင်မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူဖွဲ့စည်းကမန္တလေးတိုင်းအပါအဝင်မရှာရမုံကိုနန်းလေး ကိုနိုင်ကိုသူနဲ့ကိုမင်းဟန်ထက်တို့၅ဦးကိုဗိုလ်ထောင်မျိုးနဲ့တရားစခန်းကဒီကနေ့ဗိုလ်ထောင်တရားရုံးမှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံရတဲ့တက်ကြွလှုပ်ရှားသူတွေဘက်ကတော့တန်ကျပ်အဖွဲ့ဝင်လူငယ်တွေကိုအားပေးသူတွေနဲ့လုံခြုံရေးအဖွဲ့ဝင်တွေကြားရုံးရင်းဆန်ခတ်ဖြစ်တဲ့အချိန်မှာဖြန့်ဖြေးပေးခဲ့တာဒါဖြစ်ကြောင်းပြောဆိုထားပါတယ်။
တရားစွဲခံရသူတူဖြစ်တဲ့ဆစ်ဆစ်မျိုးဆက်เจ้าသူမန္တလာတိုင်းကတော့တရားဥပဒေနဲ့အမှုကိုရင်ဆိုင်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်။ဒီနေ့ကတော့ကျမတို့ကအမခံပိတ်စာပဲပေါ့နော်။ရှင်းလေးပါဝါတင်တယ်။အမခံပေးတယ်ပေါ့။အဓိကကတို့ဆွဲထားတဲ့ပုံမှန်တွေပေါ့နော်။တို့တက်ထားတဲ့ပုံမှန်တွေကသုံးနှစ်သုံးလသုံးဆိုတဲ့ပုံမှန်တွေကျမတို့တက်ထားတယ်။အဓိကကျမပြောချင်တာကတော့ကျမတို့ကို ဒီဘုံဟောင်းတရားရုံးမှာအကြောင်းတူတွေအချုပ်ခန်းပေါ်ဆင်းလာတဲ့အချိန်မှာပဲဘုံဟောင်းရဲစခန်းကရင်းနေရနေပြီးတော့မဲဆူရကနာမြင်နေမက်ဒီဆိုင်ဆုံးတုံးလိုက်တဲ့အချိန်မှာစာချစ်တွေကလည်းဖြစ်စင်ပေါ့အချက်စင်မှာကျမတို့ကနေပြီးတော့ဈာရရနေဝင်ရောက်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဒီခေတ်ကိုထူးလဲရအောင်ကျွန်းလုံးနဲ့လူတွေကြတုံးတရားရေးယူခဲ့တဲ့မရှိဘဲနဲ့ကျမတို့ဈာဝယ်ဖြတ် democracy အားစုတွေ တပ်မကကြောင်းသားတွေ အပေါ်မှာ ပြည်ထောင်စုနဲ့ ကာကွယ်ရေးဘက်က တရားစွဲဆိုနေတာဟာ democracy စံနှုန်းတွေကို ရည်ရွယ်ချက်ရှိရှိ ချိုးဖောက်မှု အဖြစ် လွတ်လပ်စွာ လှုပ်ရှားမှု အတန်က ရှုမြင်ပါတယ် ဗိုလ်တော်ထောင် တရားရုံး အထိ အမှုစွဲတင်ခဲ့တဲ့
ရတဲ့ဖွဲ့ဝင်တွေဘက်ကဆောင်ရွက်ခဲ့မှုနဲ့ပတ်သက်ပြီးလည်းအမှုမှာတောက်လျှောက်လိုက်ပါဆောင်ရွက်ပေးနေတဲ့လွတ်လပ်စွာလှုပ်ရှားမှုအတန်ကမောင်းဆုံးခါကအခုလိုသုံးသပ်ပါတယ်ပြီးတော့ဒီကိစ္စတွေဆက်ဖြစ်တာကဒီမေလ22ရက်နေ့ဒုထောင်အမျိုးနယ်တရားရုံးမှာတောင်းလို့ရတဲ့ရုံးတော့မှာဖြစ်ခဲ့တယ်ဆိုတော့ အဲ့ဒါဖြစ်ပြီးတော့နှစ်လကျော်ကြာတဲ့အချိန်တန်းမှာဒီအမှုကိုဒီတရားရုံးမှာခင်နိုင်ခဲ့တာဖြစ်ရတယ်ဒီစတဲ့ရုံးကဆိုရင်ပုံမှန် ဒီနေ့ကိုဆက်ခဲ့တာကျွန်တော်တို့သိရတယ်။သုံးမတုံးငါတုံးရဲ့တစ်တစ်လေးရဲ့တစ်ရှိ၆ရဲ့တုံးတုံးနှစ်ရဲ့ဆိုပြီးတော့ဆက်စုခဲ့ရတော့အဲလိုဆက်စုခဲ့တာကိုကြည်ကျင်းအားဖြင့်သူတို့ဟာဒီပုံမှန်၄ပြီးဒီလိုကိစ္စလေးတစ်ခုမှာပုံမှန်၄ပြီးတက်ပြီးဆွဲတော့ကြည်ကျင်းအားဖြင့်ဒီတော့ငွေကြီးအပါဝင်ဒီဘယ်လိုဝင်ရနေဒီနေ့ပတ်သက်တဲ့ဒီကိစ္စဘယ်လောက်ဒီဒီဒီဒီ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့မျိုးဆက်တကြအဖွဲ့ဦးဆောင်သူចောင်းသားတွေကိုတကြထဲမှာတက်မတော်ကိုထိခိုက်စေတဲ့အတုံးလုံးတွေပါဝင်ခဲ့လို့ဆိုပြီးရေကုတ်တိုင်းစစ်ထောင်သားချုပ်ကဒုတိယပုံမူကြီးတန်းထွန်းကြီးကတရားလိုပြုလုပ်ပြီးတော့ပုံမှန်900ကကြီးအကြီးရောပြတ်စေမှုနဲ့တရားစွဲဆိုပြီးတဲ့နောက်မှာတော့အစ်စိန်စစ်ထောင်ထဲမှာဖမ်းဆီးချုပ်နှောင်ထားတာဖြစ်ပါတယ်ရှင်
မဆုမောင်ကြောက်ကြတော့တာပါရှင်အခုကလေးအခွင့်ရေးဆိုင်ရာဥပဒေကြံဘက်ကိုအလှည့်ပေးပြရစေ ကံကွက်ဝေဖန်မှုတွေရှိနေတဲ့ကလေးတငယ်အခွင့်အရေးများဆိုဆိုင်ရာဥပဒေကြံကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးမကြခင်မှာနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးထုတ်ပြန်တော်မှာပါဒီဥပဒေရဲ့ကလေးမွေးစားခွင့်ပါပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးဝေဖန်တာတွေရှိနေပါတယ်ဒီအကြောင်းကိုတော့ဖေးရီညမာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
ကံကွက်ဝေဖန်မှုတွေရှိနေတဲ့ကြားကနေကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေကြံကိုပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်ပါတယ်ဥပဒေကြံကိုအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်နိုင်ငံတော်သမ္မတဦးဝင်းမြစ်ကမကြာခင်လက်မှတ်ရေးထိုးအတည်ပြုထုတ်ပြန်တော့မှာဖြစ်ပါတယ် ဒါကြောင့်စာနာထုတ်ပေါ်တာတွေဖြစ်ခဲ့တယ်လို့နိုင်ငံရေးပါတီတချို့ကလည်းကန့်ကွက်တဲ့ထုတ်ပြန်ကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ကန့်ကွက်ရတာနဲ့ပတ်သက်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကအခုလိုရှင်းပြပါရစေ။
အခုကမြန်မာနိုင်ငံအတွင်းမှာမွေးဖွားတဲ့နိုင်ငံတော်ဟုတ်မဟုတ်ဟုတ်အရေးကြီးကိုဝေဖန်မှုဥပဒေများမွေးတ
ဒီလိုက်ရှိနေတယ်အနေရှိရဖို့ရှိရတဲ့အနေကြီးရတာကြောင့်ကျွန်တော်ကတော့တန်ခွာတော့ဒီဥပဒေကိုလွတ်တော်တွင်ကိုလွတ်တော်ပြင်ပမှာပါကံကွက်ဖို့ဆောင်ရွက်နေရလို့လေဒေါက်တာနန္ဒာလမိကဆိုပါတယ်ဒီဥပဒေကျန်တဲ့ပတ်သက်လို့ပြည်တော်စုလွတ်တော်ဥပဒေကျန်ပူပေါင်းကော်မတီအဖွဲ့ဝင်ဦးအောင်တင်းကကုလို့ရှင်းပြပါတယ်ဥပဒေကိုနည်းနည်းသဘောပေါက်ဖို့လိုလိမ့်မယ်ချင်တယ်နော် အဲ့တော့မွေးစားခြင်းအခွင့်အရေးကမွေးစားရဲ့တာသမီဖြစ်တယ်မွေးစားရဲ့ဖိုင်းသူကနိုင်ငံသားအလိုလောက်မဖြစ်ဘူးညာနော်ရှစ်ဆက်နဲ့တောင်ကရှစ်ဆက်နှစ်ခုနဲ့နိုင်ငံသားဥပဒေရအလိုမှခမရနိုင်ငံသားမဖြစ်နိုင်ဘူးနိုင်ငံသားဖြစ်ခွင့်ဥပဒေကတိကျဥပဒေနဲ့သွားတာအလူရဲ့ဇဝေဇဝါဖြစ်နေတာကဒီမွေးစားတာနဲ့ပဲနိုင်ငံသားဖြစ်ရမယ်ဆိုတဲ့အခွင့်အရေးရသွားနိုင်တယ်ဆိုပြီးတော့
သက်သက်ရဟွာလုတ်တဲ့သူတေချာဥရီရဲ့သဘောသဘာဝမတူညီတဲ့ဥရီသဘောသဘာဝကိုသူကပေါင်းစပ်ပြီးဆိုအတွေးရင်သူလျှောက်ပြောနေတာနော်ဒီဥပဒေကျမ်းကိုပြည်တော်စုလွတ်တော်ကဇွန်လ9ရက်နေ့ကအတည်ပြုခဲ့ပြီးနိုင်ငံတော်သမ္မတတန်ပြည်ပခဲ့ပြီးနိုင်ငံတော်သမ္မတကအချက်အချို့ကိုပြန်လည်ပြင်ဆင်မှုလွတ်တော်ကိုပြန်လည်ပြည်ပခဲ့ပါတယ်နိုင်ငံတော်သမ္မတပြင်ဆင်တဲ့အချက်အချို့ကိုပြင်ဆင်ပြ ်ပြန်တော့မှလည်းဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိဒိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးကံကိုမစခင်ကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင
်ဒီမိုကရက်တစ်ပါတီကလူပြူမဟုတ်တဲ့ကွန်ဂရက်စ်တော်မှအမျိုးသမီး၄ယောက်ဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်တဲ့သူတွေမဟုတ်ဘူးဆိုပြီးဒေါက်တာဒေါ်နယ်ထရန့်ကထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလာသူပြောဆိုချက်ကြောင့်ဝေဖန်မှုတွေကြုံနေရတဲ့အချိန်ဒေါက်တာက Twitter လူမှုကွန်ရက်ကထပ်ပြီးရေးသားလိုက်တာပါ။မင်နီဆိုတာပြည်နယ်ကလွှတ်တော်မှအီလန်အိုမာ၊နယူးယောက်ပြည်နယ်ကအလက်ဇန်ဒရီယာအော်ဂစီယိုဂေါ့ဒက်စ်၊မက်ဆာချူးဆက်ပြည်နယ်ကအာယနာပရက်စလီနဲ့မီချီဂန်ပြည်နယ်ကရရှိဒါဒေးလစ်တို့နဲ့ပတ်သက်ပြီးသမ္မတရဲ့မှတ်ချက်ပြီးပြောဆိုချက်တွေကလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေဆိုပြီးဝေဖန်ခံရတဲ့အချိန်လေးဖြစ်ပါတယ်။အမျိုးသမီးအမတ်၄ယောက်ကို Twitter လူမှုကွန်ရက်ကပြစ်မှတ်ထားတက်ခဲ့ပြီးရပိုင်းကြားပြီးခဲ့တဲ့အပတ်မြောက်ကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့လူထုနဲ့တွေ့ဆုံပွဲအတွင်းလူတချို့ရဲ့အဟိတ္တန်တွေကအငင်းပွားစရာဖြစ်ခဲ့တယ်။အဲ့ဒီအမျိုးသမီးကို၄ရက်ပြန်ပို့လိုက်ပါဆိုတဲ့အော်ဟစ်တန်တွေကသမ္မတထရန့်မိန်ကွန်းဆက်မပြောခင်73စက္ကန့်ကြာခဲ့ပါတယ်။ဒီအော်ဟစ်တန်တွေနဲ့ပတ်သက်လို့အကြီးအကျယ်ဝေဖန်မှုတွေကြုံရတဲ့အချိန်ဝါရှင်တန်မြို့တော်ကိုပြန်ရောက်တဲ့အခါသမ္မတထရန့်ကတော့သူနဲ့မပတ်သက်သလိုအခုလိုပြောခဲ့ပါတယ်
။ But it was quite a chant and I felt a little bit
တော်လေးကိုစစ်စစ်လောင်လောင်နဲ့အော်ကြားထိကြတာပါ။ဒီလိုအော်ဟစ်တာတွေနဲ့ပတ်သက်လို့ကျွန်တော်တော်တော်လေးစိတ်မသက်မသာဖြစ်မိပါတယ်။ကျောင်းကျနာကကျွန်တော်မိန်ကုန်းကိုအများဆုံးဆက်ပြောခဲ့တယ်။ဒါပေမဲ့ဒီကိစ္စကတော်တော်လေးမြန်မြန်ဆန်ဆန်ဖြစ်သွားခဲ့တာပါ
။ဒီလွတ်တော်အမတ်မျိုးသမီးတွေဟာအမေရိကန်ပြည်ထောင်စုကိုချစ်နိုင်ပါရဲ့လားလို့မိန်ကုန်းထုတ်ပြီး Twitter ကနေသမ္မတထရန့်ကတင်းကြပ်ကြွေနေမှာထပ်ရေးပါလေ။ဒီမိုကရက်လွတ်တော်အမတ်အလီဂျာကမ်မင်းစ်ကတော့သမ္မတထရန့်ရဲ့ဆက်ဆက်စီမခံပြောဆိုချက်တွေကြောင့်တိုင်းပြည်မှာကွဲလွဲချက်တွေပိုပြီးကြီးထွားစေတယ်လို့မြင်တဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်။သမ္မတဟာလူမျိုးရေးခွဲခြားသူဖြစ်တယ်ဆိုတာသူ့အနေနဲ့တန်လျာမရှိဘူးလို့လည်းအခုလိုပြောပါတယ
်။ Mr. President, we want you to be a role model. We want somebody in that White House.
သမ္မတကြီးခင်ဗျာ ကျွန်တော်တို့ကခင်ဗျားကိုစံနမူနာထားမယ်သူတယောက်ဖြစ်မြင်နေတာပါ။အိမ်ယူတော်မှာရှိတဲ့ခင်ဗျားအတွက်ကျွန်တော်တို့သားသမီးတွေကဂုဏ်ယူရတဲ့သူအတူယူရမယ်သူဖြစ်စေချင်တာပါ။အခုသမ္မတကြီးလောက်ကင်ပြုမှုနေပုံတွေကကလေးတွေအတူယူဖို့မဟုတ်ပါဘူ
း2020သမ္မတရွေးကောက်ပွဲမှာသမ္မတရဲ့အကြီးတန်းချန်ပေးဖြစ်တာဝန်ယူထားသူမာစီဒက်စ်ရှာလပ်ကတော့သမ္မတဘက်ကအခုလိုကာကွယ်ပြောဆိုပါတယ
် I have worked with President Trump for 2 years and he is not a racist he's a compassionate man
သမ္မတနဲ့အတူနှစ်နှစ်အတူတူအလုပ်လုပ်ခဲ့ပါတယ်သူဟာလူမျိုးရေးခွဲခြားသူတယောက်မဟုတ်ပါဘူး။မြစ်တာရှစ်ထားပြီးလူနည်းစုတွေအတွက်မူဝါဒတွေကိုအာရုံစိုက်သူပါ။လူမဲတွေစပိန်စကားပြောတဲ့သူတွေအပါအဝင်အမေရိကန်နဲ့အားလုံးရဲ့ဘဝကိုမြင့်တင်မှုရလက်ကိုအဓိကထားအာရုံစိုက်တဲ့သူတယောက်ပါ
။ဒီမိုကရက်အမျိုးသမီးလွတ်တော်အမတ်၄ယောက်အနေနဲ့အမေရိကန်ပြည်ထောင်စုဘာလုပ်တဲ့နည်းလို့မပြောခင်ကိုယ့်နေရာတိုင်းပြည်ကိုပြန်ပြီးအဲ့ဒီနိုင်ငံရင်းကပြဿနာတွေကိုအရင်ရှင်းဖို့ပြီးခဲ့တဲ့တင်းကုန်နေနေ့မှာသမ္မတကပြောခဲ့တာပါ။ဒီပြောဆိုချက်ကြောင့်ကြီးကြပ်ညင်ပေါ်မှုတွေဝေဖန်မှုတွေတိုင်းပြည်တော်မှာပေါ်ပေါက်ခဲ့ပါတယ်။လွှတ်တော်အမတ်မျိုးသမီး၄ယောက်ထဲမှာ၃ယောက်ကအမေရိကန်ပြည်ထောင်စုမှမွေးဖွားသူတွေဖြစ်ပြီးအားလုံးကအမေရိကန်နိုင်ငံသားတွေဖြစ်ပါတယ်။သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုဝေဖန်ပါတယ
်။ These comments from the White House are disgraceful and disgusting and the comments are racist.
အင်ဂျီရောကထွက်လာတဲ့ဒီပြောဆိုချက်တွေဟာရှက်စရာကောင်းတယ်လို့စိတ်ပျက်စရာလည်းကောင်းပါတယ်။ဒီပြောဆိုချက်တွေဟာလူမျိုးရေးခွဲခြားတဲ့ပြောဆိုချက်တွေပါ
။သမ္မတရဲ့ပြောဆိုချက်တွေကိုရှုတ်ချတဲ့ဆုံးဖြတ်ချက်တွေကအောက်လွတ်တော်ကအင်ကာနီမှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကို Republican အမတ်၄ယောက်ကထောက်ခံမဲပေးခဲ့ပါတယ်။အဲ့ဒီ၄ယောက်သာမထောက်ခံခဲ့ရင်သမ္မတကိုရှုတ်ချတဲ့ဆုံးဖြတ်ချက်ဟာပါတီတစ်ဖက်တည်းကထောက်ခံတဲ့ဆုံးဖြတ်ချက်ဖြစ်သောရှိနေခဲ့မှာဖြစ်ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေလံဆွေးနွေးကံအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညူဦးနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေလံကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်ဂျူကန်မှုနဲ့ပတ်သက်လို့ညွှန်လင်းစရာကိစ္စရည်ဒီပါဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖို့အတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကိုလွှတ်တော်အတွင်းမှာအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ်NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆွမ်းဆောင်နိုင်မလဲဘလောက်ထိကျွန်တော်တို့ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြောစုရှင်တွေများနဲ့ဥပဒေအထောက်အကူပြုသူများအဖွဲ့ကဦးကြီးမြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနတ်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အရာချုပ်ဦးသက်စင်နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်ဦးကြီးမြင့်ကိုအရင်ဆုံးဖိတ်ခေါ်ကြပါလိမ့်ခင်ဗျဆရာဦးကြီးမြင့်ကြားပါပါလား
ပါပါခင်
ဗျာဟုတ်ကဲ့ဆရာဦးကြီးမြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း7ရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းရဆိုရင်တော်တော်များများကဒါတော်အဟန်တာဖြစ်နေရလို့မြင်ကြပါလေဦးကြီးမြင့်ရဲ့အမြင်သိချင်ပါလေဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျာဘယ်လောက်ထိမျှော်လင့်လို့ရပါလဲဟို
ကျွန်တော်ကတော့ဒီပါတီဝင်มาလည်းမဟုတ်ပါဘူး။ဘယ်နိုင်ငံရဲ့အထောက်ပံ့တဲ့ NGO ကိုလှုပ်ထားတဲ့လူတွေမဟုတ်ပါဘူး။ဟုတ်လား။အတလည်းကြီးပါပြီ။ဒါကြောင့်မို့ကျွန်တော်ရဲ့ပုံကိုယ်ကြီးအနေနဲ့ရဖို့လဲပြောဆိုရင်းမို့ပါဘူး။တိုင်းပြည်အတွက်ပဲကျွန်တော်တင်ပြခြင်းဖြစ်ပါတယ်။နောက်ကျွန်တော်ဒါကိုအချိန်ပေါင်းများစွာစဉ်းစားပါတယ်။ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားပြီးဖြစ်ခဲ့တယ်။အဲ့တော့ဒါနဲ့ပတ်သက်လို့စဉ်းစားရှိအခြေခံဥပဒေပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုပ်မဖြစ်နိုင်ဘူးဆိုတာသိပါတယ်။ဒါကြောင့်လည်းကျွန်တော်ကတစ်ထောက်ချစ်အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူး။အဲအိုက်ပါတီလည်းမလုံးခဲ့ပါဘူး။ဒါကတော့ဤတန်းလေးပါ။သို့တော့လူသားမျိုးဒီအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်နေတယ်။သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှာမိမိပါတီကလူတွေရလည်းပဲဟုတ်လား။အချမ်းကုံသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာ။အဲသဘောထားတွဲလဲပြီးဖြစ်လာတယ်။သူ့မှာလည်းအဲနောက်တစ်ခါဖက်ပေါင်းစုပေါ့ဖြစ်လာတဲ့အခါမှာသူ့အနေနဲ့တင်ဆောင်ရှိအောက်မှာပဲဝင်လိုက်ပြီးတော့နောက်တော့မှပြေးယူမယ်ဆိုပြီးတော့ဒီလိုစိတ်ကြနေသူကဒီရွေးကောက်ပွဲမှာလေလိုကျွေးကြပြီးတော့ကျွေးကြော်ပြီးတော့ဖွဲ့စည်းပုံကိုအလက်တော်နည်းနဲ့ပြေးမယ်ဆိုပြီးလှုပ်လာတယ်ကြောင့်သူ့အနေနဲ့ကတော့မလွဲမသွေလှုပ်ရမယ်အလုပ်မလို့သူ့လှုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူခေါင်းဆောင်လဲလူလူခေါင်းဆောင်လဲကျွန်တော်ဘယ်လိုကူညီရမလဲဘယ်လိုပြည်သူစီမှုကြီးဖက်တော်သားတွေဘယ်လိုအားပေးရမလဲဆိုရွှေတော်မှာပဲအနေနဲ့စဉ်းစားပြီးတော့ကျွန်တော်တို့စဉ်းစားနေခဲ့တာပါခင်ဗျာဒါတော့ပရမားလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပန်းနေတဲ့ခုနကအနေဒီကလည်းသူကတိကွေဖြစ်ပါတယ်ဖွဲ့စည်းပုံပြည်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်းလွတ်တော်ဒဲမှာလှုပ်ထုံးလှုပ်ညီတဲ့အညီတပ်ပလော့ကလည်းကန့်ကွက်ထားပါတယ်လှုပ်ထုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းနေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျာပြင်လို့ရမယ့်အခြေအနေ
အကျဉ်းချင်းလေးမျိုးပြောရရင်တော့ကျွန်တော်တို့ကအစအရေကအခန်းစနစ်ကိုကဘယ်လိုမှပြင်လို့မရဘူးဆိုတော့သိချာသိပါတယ်ကျွန်တော်ကလည်းဥပဒေသမားတွေပဲအတွေ့အကြုံအသက်တွေလည်းကြီးလာကြတော့သူနဲ့ကျွန်တော်လည်းသက်ပြူပါတယ်နော်တွေ့ကြုံကြဘဝတွေဖြတ်လာတော့ဘလိုနည်းနဲ့မှဆွတ်တော်နည်းနဲ့ပုံမှုနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မလို့သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲသို့တော်လည်းပဲဒါနဲ့ဟလာဒီလိုနည်းနဲ့မရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေပြီလည်းမဖြစ်သေးဘူးဒါကြောင့်ကျွန်တော်တို့ကတော့အကျဉ်းချင်းအဖန်ပါပေါ့နီဒါဒါမှမဟုတ်ဘောက်ဖွဲ့ရမယ်ဘလို့တိုင်းပြည်ကိုအကြံပေးရမယ်ဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံတစ်ခုအကြံစီတင်ပြဖို့အဆင်ရှိပါတယ်ခင်ဗျာဆိုတော့လေလူသားပြည်မျိုးစုအဖွဲ့ချုပ်ကတင်တဲ့အားလိုက်ပါပြည်စီရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာစောမလားဆိုပြီးတော့လည်းတော့အားနာမိပါတယ်တိုးတော်လည်းပဲတောင်းရဲလို့ဖြစ်လာတဲ့ခါရင်ကျတော့ကျွန်တော်တိတိလင်းလင်းဟလာအကြံပေးရတော့မှာပေါ့လေအဲ့ဒါတော့ဘာလဲဆိုလို့ရှိရင်တစ်ထောက်ရှိအခြေခံဥပဒေမှာကျွန်တော်တို့ပြည်내ဥစ္စာဟုတ်ပဲဟိုလွတ်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥတွေကကန့်တတ်ထားပါတယ်436ကာကြီးခါဝင်းเนี่ยဘယ်လိုပြင်ရမယ်ဆိုတဲ့ဥစ္စာဟုတ်ပဲကန့်တတ်ထားတယ်ဘယ်လိုဟလာခုနကပြောဟိုစီးသူလူသူကကြိုက်မကြိုက်ဘူးเนาะနောက်တော့အစားထိုးလို့ရမရဆိုတဲ့ဥစ္စာတွေပဲလို့တစ်ခါစီအခြေခံဥတွေမှာပြတ်ထန်းတာကျွန်တော်လုံးဝမတွေ့ဘူးဒါလို့ကျွန်တော်ကွယ်လွန်သွားတဲ့ရှင်းပြဥပုနေရဆိုလို့ရှိရင်ဒါဟိုဟလာရှင်းတော်တွေကဆုံးဖြတ်ပြီးတော့ပြည်သူနည်းနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတော့မှပဲအသက်ကြီးခံပြီးပြောသွားတာရှိပါတယ်ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာတော့ဒါဟိုရှင်းတော်ကနေပြီးတော့ရှင်းတော်နည်းပဲ2008အချိန်ကဥပဒေကိုမဆက်ကျင်ဘူးရှင်းတော်နည်းနဲ့ပဲရှင်းတော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ကိုယ်စားလှယ်ပေါ့အန်ဒီယားက65ရာနှုန်းရှိတယ် အဲ့ဒါထွက်ဝဲကြော်ပေါ့ထွက်ဝဲကြော်ရမယ်ဆိုလို့ရှိရင်ဒီနှစ်ဆောင်ချီအခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့ဒီအချိန်မှာပြန်လဲတုံးတက်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့သူတို့ဒါမဲခွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမကြိုးပြောကြည့်ပါလေခင်ဗျာ
โอเคလက်ရှိတည်ဆဲဥပဒေပါတော့လူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
အတူကဒါလူခိုးပဲလောရဲ့ဆက်ပေါက်တယ်သူကဘယ်မရမဆိုကျွန်တော်တို့တွေအမှုကောင်မြောင်များဆိုတာလိုက်လာတဲ့အခါမှာကျွန်တော်တို့ကြိလိုက်ထန်တဲ့ကြိုင်နဲ့ကျွန်တော်တို့ကတင်ရတော်ဘက်ကဆိုရင်အလုံးစစ်စားရတယ်ဟာအမတန်စစ်စားရတယ်အဲဒါမှမဟုတ်တင်ရတဲ့ဘက်ကကြိလိုက်တဲ့အခါမှာသူရဲ့လူခိုးတိုက်နေတာပဲဘယ်နေရာဟားနေဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတော့တရားရုံးနေမှာဆိုကျွန်တော်အနိုင်လောက်ရတာဒီကျွန်တော်နိုင်ခဲ့တာဒီမြောင်များဆိုတာရှိပါတယ်အဲ့တော့ကိုယ်ဥစ္စာမှာလည်းပဲနိုင်လေရှုံးနေမှုပဲနဲ့အားလုံးကထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်ဟလာလူတော်တို့လည်းထွက်ပေါက်အစိုးရတို့လည်းထွက်ပေါက်ပြည်လူတို့ထွက်ပေါက်အနေနဲ့ကြည့်လိုက်တဲ့အခါမှာအဲ့ဒီလိုနည်းနဲ့ဟလာဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုဆန္ဒခံကိုရုပ်ပုံပြဆွတ်တော်ရဲ့ဆွတ်တော်ရဲ့ထွက်ဝဲကြော်နဲ့ဆန္ဒမင်းနဲ့ဆွတ်တော်ဆုံးဖြတ်ချက်နဲ့လုပ်ထားဘူးဘယ်သူမှတားမိလို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆက်ကြည့်ရမှာမဟုတ်ပါဘူးအဲ့ဒီလိုလုပ်လဲလို့ဒါပြန်ကောက်ပြီဘာရစက်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ကြည့်ချင်းပြောပြသလားဆိုတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥပဒေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာတော့ကျွန်တော်တို့အဲ့ဒီအဖြေပေါ်မှာမူပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုင်းဆက်သွားတာပေါ့ဒါမထောက်ခံဘူးရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကန်တော့ဘူးမမကန်နိုင်တော့ဘူးဆိုရင်တော့ဘာဒါဆိုချင်းတွတ်တော်တွေအစိုးရတွေပြစ်ပြီးတော့မပြတ်ပါဘူး2008နဲ့ဆက်သွားနေရအောင်ပါပဲနောက်ကိုစီယူချင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါအဲ့တော့သွတ်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနောက်တမတော်ကြီးလည်းဒီတိုင်းပဲကျန်တဲ့အဖွဲ့အစည်းတွေဒီတိုင်းပဲသို့တော်ဘာတော့ထူးခြားသွားလေဆိုတဲ့အခါကျတော့ဆက်နှစ်မိကြတဲ့အခါမှာပြန်တုံးတက်လိုက်တဲ့အခါမှာတော့ပြည်သူလူထုကတော့မကြိုက်ပေါ်ဘူးဆိုတော့ result ထွက်လာပြီဆိုတော့အဖွဲ့အစည်းပေါင်းစီရောတမတော်ရောအစိုးရရောသွတ်တော်ရောပြည်သူလူထုရောဒါတွေကိုပြန်ရှင်းလာပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆက်နှစ်မိကသွားနေတာတော့ကျွန်တော်အချိန်မီကုန်တယ်အချိန်မီကုန်တော့ဘသူနာလဲဆိုတော့ပြည်သူနာတယ်အဘိုးလည်းမလာဘူးတွတ်တော်လည်းမနောက်တက်မတော်လည်းမလာဘူးပြည်သူကဒီတံကိုခန်းနေရတာပြည်သူပဲလေပြည်သူလူတွေကဘာမှအယားမယွင်ဘူးသူတို့တော့အလုပ်တော့လုပ်မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုတင်ပြကြပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote နဲ့ပေါ့နော်သွားနိုင်တဲ့ဒုစနခိုင်ပြည်ဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားသွားတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြီးမြင့်ဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ကြည့်ပါလိုက်ခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာချုပ်ပါကိုသက်စင်ကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးကြပါတယ်အခုနောက်ဦးကြီးမြင့်ကတော့သူကလွှတ်တော်ထဲမှာအခုသွားနေတဲ့ကိစ္စအပြင်နောက်ထပ်ဆွေးပြီးချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလုပ်နေတဲ့ NLD ရဲ့ဂျိုးပန်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယင်သိကြပါတယ်အရင်ဆုံး
ဟုတ်ကဲ့ခင်ဗျာဘာမှမဟုတ်ကျွန်တော်ပြောနေတာကတော့ကျွန်တော်တို့ဗမာပြည်သူတည့်ရလုံးက2008ခြေခံဥပဒေကိုကျွန်တော်တို့ကမတိုက်ပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းပြီးအသိရေးနေတာကတော့ကျွန်တော်ပြည်သူတည့်ရလုံးရဲ့စံတော်ဒါကရှင်းပါတယ်ဒါပေမဲ့အဲ့လိုလုပ်နေဆိုရင်ကျွန်တော်တို့ကဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပအခုနောက်တစ်ခုကတော်တော်ပြန်ပေါ့နော်အခု NLD ပါတီကဒီ2015မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့အခါမှာကဒီခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူရဲ့အလျှောက်လုံးတော်ခဲ့တာကတော့တွတ်တော်တင်းပေါ့နော်တွတ်တော်တင်းသူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုတဲ့နန်းစဉ်နဲ့သူကရွေးချယ်ခဲ့တဲ့အတွက်ဒါတွတ်တော်တင်းခြေနေနဲ့ပြင်ဆင်ဖို့ပေါ့အဲ့ဒီမှာကျွန်တော်တို့ကကျွန်တော်အလျှောက်လုံးယနေ့ခင်မဂ္ဂဇင်းအဲဒီကကျွန်တော်တို့ခဲ့အလျှောက်လုံးမှာဒီ NLD ပါတီရုပ်ောက်ကနိုင်ပြည့်အချိန်မှာကျွန်တော်တို့ဘာပြောခဲ့လဲဆိုလို့ရှိရင်ကျွန်တော်ဒီမှာနိုင်ငံအကျက်တရား2008ခြေကဥပဒေပြဿနာဖြစ်တယ်အဲ့တော့အဲ့ဒါကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းရင်းသားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရေးကဖြစ်မနေဒီကိစ္စနဲ့ပတ်သက်ပြီးတော့သူစွန့်စုံဆွေးနွေးမှုတွေကိုလုပ်ရမယ်။တရားဝင်ပဲဖြစ်တရားမဝင်ဖြစ် legally ပဲဖြစ် illegally ပဲဖြစ်တော့လုပ်ရမယ်။အဲ့လိုလုပ်ပြီးတော့မှသာဆိုရင်အဲ့ရရလာတဲ့ဟိုသဘောတူညီချက်တွေအပေးလို့ရမယ်။အဲ့မှလည်းအပေးယူရရှိနေမယ်။အဲ့သဘောတူညီချက်တွေနဲ့အစ်စ်မင်းတစ်ဆင့်ကျွန်တော်တို့ကဒါခြေကဥပဒေပြင်ဆင်ရေးလုပ်ရမယ်လို့ကျွန်တော်တို့ကဟို NLD ပါတီအစိုးရမှာဖွဲ့ကျင်နေတဲ့အစားကျွန်တော်တို့ရှောင်းလုံးပြောရခဲ့ပါတော့။အဲ့တော့အခုချိန်ဒီမှာအနေဒီပါတီကဒီလိုမျိုးဟိုတက်မတော်နေပဲဖြစ်ဖြစ်တန်းသာတနက်ကန်တန်းသာပါတီနေပဲဖြစ်ဖြစ်ဒီလိုသူဆိုဆွေးနွေးမှုလောက်ခဲ့လားမလောက်ခဲ့လားဆိုတော့ကျွန်တော်မသိရပါဘူးဒါပေမဲ့အခုချိန်မှာအနေဒီပါတီကနေပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးဥဆောင်ကော်မတီ55ခုကော်မတီဖွဲ့တယ်အဲ့ဖွဲ့တဲ့အချိန်ကစပြီးတော့တက်မတော်ကနေပြီးတော့ဒီတော်တော်များများပတ်သက်ပြီးတော့မထောက်ခံဘူးဆိုပြီးပြောလာတယ်ဒီလိုပြောခြင်းဟာ
ခရီးရောတက်မှတ်တော်နဲ့ energy အစိုးရဈာထဲမှာသုံးတရားအပေးယူနှိမ့်နိုင်မှုဒီစစ်ပုံအခြေခံဥပဒေစည်းနဲ့ပတ်သက်ပြီးသုံးတရားအပေးယူနဲ့နှိမ့်နိုင်မှုရှိခဲ့ဦးဆိုတာသိတာထင်ရှားပါတယ်အဲ့တော့ကျွန်တော်ပြောချင်တာကအခုလိုမျိုးအခြေခံဥပဒေစည်းနဲ့ပတ်သက်ပြီးတက်မှတ်တော်ကလည်းသဘောမတူဘူးသဘောမတူတာကိုတစ်ဖက်ကတစ်တော်တစ်တော်အားနဲ့တွန်းလှုပ်နေဆိုလို့ရှိရင်ဒါနိုင်ငံပုတ်တဟုဖြစ်နေနိုင်ပါတယ်ဒါကသူချင်းချင်းကဥပအကြံပြုချက်တွေတက်ပြီးဟုတ်ပြီအကုန်လုံးကနေပြီးတော့အကြံပြုချက်တွေတင်ပြတယ်အကြံပြုချက်ကိုတက်တော်မှာဆွေးနွေးမယ်ဆွေးနွေးပြီးလို့ရှိရင်ဟိုဒါမူဆိုင်ကိုရေးဆွဲရမယ်မူဆိုင်ယူဆဲတဲ့နေရာမှာလည်းဆိုတော့ကခိုင်ပါတီရှိမယ်ရှမ်းပါတီရှိမယ်သူကသူ့ပြင်ဆင်ချက်တွေကတန်ဖိုးရီအများကြီးပဲအန္တရာယ်ကြံပြုချက်ကအနည်းဆုံးဖြစ်တယ်အဲ့တော့အဲ့ဒါကိုဘယ်လိုနှိမ့်နိုင်မလဲအန္တရာယ်အဲ့ဒါတွေကိုမဲခွဲဆုံးချက်ပြီးတော့လုပ်မလားဟုတ်ပြီအဲ့ဒါတစ်ပိုင်းဟုတ်ဟုတ်ပြီမူကျန်းရလာပြီအချိန်အမှုတွေတင်မူကျန်းရလာအဲ့မူကျန်းကအခန်းဆက်နဲ့နဲ့တင်ဆင်ရမယ်ဒါကတက်မလို့ဆိုတော့အခုချိန်ထိလုံးဝသဘောမလို့ထားဘူးဒါကမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှင်းဆက်တူမလဲအချိန်နဲ့ကုန်နေလူတွေလက်တင်ကနေနောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်တယ်လို့ဝေါ်ယုံကြည်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာဟိုးစာကနေပြီးတော့ပြည်အောင်သူလွတ်တော်ပြည်သူလွတ်တော်အာကိုယ်စတဲ့ဥပအောင်ဆိုင်ဝင်ရနေပြီးတော့ energy body ကလုံးဆရာရှိတယ်လို့လောက်တာအရှိရှေ့ရေကိုမစင်သာဘူးတဲ့ဖြစ်နိုင်တယ်မဖြစ်နိုင်နိုင်ကတော့မတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဖျားသခင်ဘုရားအတွက်မသိနိုင်ဘူးသာနိုင်ငံသမားစကြောက်ကြီးပြောရမယ်စကားမဟုတ်ဘူးနိုင်ငံသမားကြောက်ဆိုဖြစ်နိုင်ကြီးရှိတာလေအကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နိုင်နိုင်တော့ဖြစ်နိုင်နိုင်တော့မသိနိုင်ဘူးဆိုပြီးတော့အဲ့လိုဒီလိုပြောတာကတော့ကျွန်တော်လက်မခံနိုင်ပါဘူးဒါကြောင့်လို့တို့လို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအခြေခံဥပဒေပြင်ဆင်ရေးအတွက်ဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေဘူးကပတ်သက်
ကျွန်တော်အဲ့ညမှာခုနကအမတ်ဥအောင်နိုင်လန်ဝင်ပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နှင်းပြီးတော့ပြောချင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ NDI အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝေးဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလုတ်ပြတယ်ဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NDI နင်းနဲ့ချိုးပန်းတယ်သူတို့မှာနှီးလန်းများဟွက်ဖဲများရှိလို့လားလွတ်တော်ထဲမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီရင်အမြင်သိကြပါတယ်ခင်ဗျတကယ်ပဲသူတို့မှာဖွဲ့ဖဲနီးလန်းရှိနိုင်လို့လားဒါမှမဟုတ်ခုနရွက်ောက်ပွဲတန်တရားဖြစ်နေကြလို့ရွက်ောက်ပွဲတည်းပဲယူဆနေရလား
ဆင်းပြောလို့ရှိရင်ဗျာဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာစိတ်ချက်နေတဲ့အခြေခံဥပဒေမှာအတိအလင်းတန်ထားပြီးသားဒီကိစ္စကိုစော်သွားနိုင်မှုတည်းဘလို့ပဲဖွဲ့ဖဲဖွဲ့ဖဲရှိရှိဒါမလို့အောင်ဖြစ်နေအောင်ဒါအရန်သေးကြတယ်အဲ့တော့သေးကြတာတစ်ခုကအခုချိန်မှာနောက်တစ်ခုကပြောလို့ရှိရင်ဒါနှစ်သုံးမိကျော်ပါပြီ။သုံးမိကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုချိန်မှာကောက်လို့တာဟာအများကြီးကထင်မြင်ယူဆနေသလိုမျိုးပဲ။ဒါကတန်နသည်ဟာဒီရုပ်ောက်ပွဲအတွက်ပေါ့တစုံတရာဒီတက်ကိုဟိုမှာဆဲအောင်လက်ခုပ်ကန်ရအောင်သူ့လိုအခြေခံဥပဒေပြင်ဆင်နေပါလေဒီစင်ချက်ကိုတက်တာလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတဲ့ပုံစံမျိုးဖြန့်ပြီးနေရလို့ဆိုတော့ကျွန်တော်လည်းတကယ်တန်ကြားရှိပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှင်တွေကိုလှည့်ပေးကြပါတယ်ဦးကြည်မြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပြီးပါခင်ဗျာကျွန်တော်အရင်တော်ရရှင်တူဖြစ်တဲ့ကုကျော်စုသူဖုန်းနံပါတ်တွေပေးထားကုကျော်စုတူတုတ်နဲ့ဆွေးနွေးလို့ရပါတယ်မိမန်းညီမိမန်းလို့ရပါတယ်ဦးကြည်မြင့်ရှိပါတယ်ဦးသက်စင်ရှိပါတယ
်ဟုတ်ကဲ့ခင်ဗျာခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတာကိုသက်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်ပစ်ကြပါတယ်ကျွန်တော်တရားရခိုင်နှုန်းသဘောတူပါတယ်အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဘာဖြစ်လဲဆိုတော့စေတနာမပါဘူးဗျဒီချုပ်လုပ်တဲ့ဟာ MD လုပ်တဲ့ဟာတမ်တော်ကလည်းစေတနာမပါဘူးခုနကကိုကိုတက်ကပြောသလိုတမ်တော်ရဲ့ဒီချုပ်ရဲ့ဒီတိုင်းရင်းသားရဲ့ဒါကိုအပေးယူလုပ်ရမယ်အပေးယူရလေကျွန်တော်ထင်ပါတယ်အပေးယူလုပ်လို့ရတဲ့အတိုင်းဒါရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှည်သွားမယ်ရတူတူပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေးတွေဒါတမ်တော်ကပြောတယ်သမတရဲ့လုတ်ပင်ခွင့်ကိုထိန်းချုပ်မယ်ဆိုတဲ့ဟာတုတ်ခွင့်ရေးကိုသူလုတ်ကျင်တယ်ဒါစည်းနံပါဘူးတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်ဒီချုပ်ပြောတာကြတော့လေတုတ်ခွင့်ရေးပဲသူလုတ်ကျင်တယ်တိုင်းရင်းသားခွင့်ရေးဒီမိုကရေစီခွင့်ရေးမပေးကျင်ဘူးဟိုသမတရဲ့လုတ်ပင်ခွင့်ရဲ့ဒီချုပ်ရဲ့သမတရဲ့လုတ်ပင်ခွင့်နဲ့လုတ်လို့ရတဲ့ဟိုတိုင်းရင်းသားဝန်ကြီးချုပ်တွေကိုသူမပေးဘူးနှစ်ထောင်ရှိဖွဲ့စည်းပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတာဒါစည်းနံပါဘူးပေါ့ဗျာအဲတကယ်တော့စည်နာပါလို့ရှိရင်တော့ဖြစ်မယ်ဒီရှောင်းနေနဲ့စည်နာပါပြီးတော့ဟိုဖြစ်နိုင်တဲ့ဟာလေးတွေပေါ့လုံတော့ကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော်လေးစဉ်းစားနေကြတဲ့ချက်ပါကျွန်တော်နောက်ထပ်တော့ရှိသူအလှည့်ပေးကြပါလိမ့်ဦးချင်းမြစ်ပါဦးချင်းမြစ်ဆွေးနွေးလို့ရပါတယ်မင်းမြန်ကြီးမင်းမြန်လို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေဟိုရိုးရိုးရှင်းရှင်းဒီမှာအကြရဲ့ဟိုဒီလူလူက95 900ခန်းလောက်ရှိတယ်ကိုသူ ီတန်းကားတယ်ဆိုတော့ဒီလူကနှစ်90လောက်ကျွန်တော်ဆင်းရဲဒုက္ခရောက်ခဲ့တော့ကျွန်တော် energy ကို inter အာဂုတိကြီးနဲ့ကျွန်တော်တို့မဲပေးခဲ့ရတယ်။ဒါပေမဲ့ဟို inter နဲ့အာဂုခဲ့ရတယ် inter နဲ့ညှော်လင်းခဲ့ရတယ်။ဒါပေမဲ့ energy ဖို့က2008ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုတွားလိုက်သူအစိုးရတွေကသူတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေမပါဘဲနဲ့အုပ်ချုပ်ပြီးတော့နောက်အစိုးရတွေကိုဖွဲ့စည်းပုံအခြေခံဥပဒေ2008ကြီးနဲ့ချုပ်ပြီးခဲ့တော့ဒါလေသူရဲ့လုံလီလောင်ဟံကိုကျွန်တော်တို့ NLD အနေနဲ့စွဲလိသူအစိုးရကလည်းသူတို့တော့ကိုယ်တည်းလည်းပြောတယ်လေဒီ2008ပြည်ချင်းဘုံချေကဥတွေကိုအသက်ပြီးကြပဲနဲ့တဲ့အဲကြောင့်ကျွန်တော်တို့အားကိုးတဲ့ NLD ကလည်းဟိုပြည်သူအတွက်မျက်နှာမူပြီးတော့ဒီ2008ပြည်ချင်းဘုံပြုပြင်ရေးအတွက်ကျွန်တော်တို့အသက်ပြီးပြီးတော့ဟုတ်ကဲ့ကျိုးစားအထောက်သွားတဲ့လေကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အချင်းမကျေးဇူးပါကျွန်တော်နောက်ထပ်သွားချင်သူလှည့်ပေးကြပါလဲ slide ပွေကုံ slide ပွေကုံဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ချက်ရှိတယ်ဘာလို့လဲဆိုတော့အခုကတမတော်ကဒီ2008ဖွဲ့စည်းပုံအရာသူတို့နေလာတဲ့ဆာဆင်းရဲပြီတော့မှဖြစ်တယ်အဲ့တော့ဆင်းရဲမတိုင်ခင်လဲမှာတော့သူတို့အဲ့ဒီ NLD ကလို့ချိုးပန်းတဲ့ဥစ္စာကိုတမတော်ကလိုက်လို့ပြည်တယ်ဘာလို့လဲဆိုတော့အခြေခံဥပဒေဆိုတာ NLD တွေ့လဲမဟုတ်ဘူးတမတော်တွေ့လဲဘူးတကယ်တော့ PP ဟာ PP ဥစ္စာဖြစ်တယ်ဒီသူတွေကမြင်းလေးပြင်လို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းရှိတယ်။အဲတော့အခုဒီနင်းလာနဲ့သူတို့ရွေးမယ်။အခုနာဦးကြီးမင်းပြောတဲ့ဥစ္စာနင်းလာလည်းဖြစ်နိုင်တယ်။အဲတော့အခုချိန်မှာဆိုရင်တမတော်ကပြည်သူနဲ့ထိတ်ခိုက်ရင်ဆိုင်ဖို့လမ်းရှိကိုတော့သူတို့ရွေးမြင့်လိုက်မယ်လို့ကျွန်တော်မထင်ပါဘူး။အဲဒါကြောင့်ကျွန်တော်ပြောရင်းချက်ရှိတာကတော့ဒီလိုမျိုးပြည်သူလူထုကပြင်ချင်တယ်ဆိုတဲ့ဥစ္စာကိုလက်တွဲနဲ့ကျွန်တော်တို့ပြပြီးဟိဆိုရင်တော့တမတော်ရော NLD ရောတိုင်းရင်းသားတွေရောသူတို့ပြင်ရမှာသူတို့တောင်းရှိတဲ့အတွက်ဒီစင်ကြီးမပြချင်လဲမှာတော့အထက်အလျောက်တော့သူတို့လူအပ်တဲ့ဥစ္စာမပြင်လို့ဆိုရင်တော့နာနာကမှပြည်ပြည်တက်မတော်နဲ့ရင်ဆိုင်နိုင်တဲ့နီလာမဲရှိလို့တယ်လို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ကိုစလိုက်ပွေကုန်ချီလူကျေးဇူးပါခင်ဗျာကျွန်တော်တို့ရှင်တွေကဒီမှာပေးစာတွေတော်များပေးထားပါတယ်ကျွန်တော်အချိန်ကြောင့်ပေးစာတွေတော့တချို့ပဲဖတ်နိုင်ပါမယ်အခုနောက်ထပ်တို့ရှင်တူလေလိုင်းပေါ်မှာရှိပါတယ်သူကတော့အရှင်တန်ဝနာရှိပါတယ်အရှင်တန်ဝနာအရှင်ဖျားမိတ်လို့ရပါတယ်ခင်ဗျာ
စစ်မတိုက်ခြင်းကအများကုန်လို့တော့မဖြစ်ကြပါဘူးလေမြန်မာနိုင်ငံရဲ့အခြေခံဥပဒေဟာပြင်လို့မရဘူးဆိုတဲ့အရာတစ်ခုမှမရှိပါဘူးကမ္ဘာမှာနိုင်ငံပေါင်း190ကျော်ရှိပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းဟာဥပဒေတွေနဲ့ကြီးထောက်ထားတာပါအမေရိကန်နဲ့ပါကစ္စတန်တို့ဟာတဘုံကံနဲ့မရှိကြသလိုတရုတ်နဲ့အင်္ဂလန်ဟာလည်းတဘုံကံနဲ့မရှိပါဘူးမိမိနိုင်ငံရဲ့ရင်းမြစ်ရဲ့သဘာဝအဲနိုင်ငံနိုင်ငံသားတွေရဲ့ရင်းကျေးမှုဓာတ်ဒီကိုထိမ့်သိမ့်ပြီးမျက်မှောက်ဆိုးလို့တတ်မတော်ကထိမ့်တဲ့အနေနဲ့ပြီးတာပါပြင်းမရဘူးဆိုတဲ့အရာမရှိပါဘူးပြင်းလို့ရပါတယ်ဟောလောက်ကမှကတော့ပါတီတွေပြည်သူတွေရဲ့တာဝန်ပါကိုယ်နိုင်ငံကိုယ်ရင်ကျေးမှုကိုယ်လူချင်းကိုယ်စီစီဝိုင်းနဲ့တိုက်ရင်ပြင်းရမှာပြင်းရမှာပါပဲအားလုံးသိနေပြီးပြင်းရမှာပါပဲအခုလုံးလိုက်တဲ့2000ဟောပေါ့ပြင်းထားတဲ့3900ဆိုတာလေတကယ်တမ်းကျတော့နည်းနည်းလေးပါဦးဇင်းတို့ဗုဒ္ဓဘာသာသာသနာမှာထမ်းဆောင်ရတဲ့ယေဟန်တော်များဟာ129တွယ်သောသစ္စာဘုဒ္ဓပြောတယ်အဲဂရီ900ကျော်လို့ပြောတယ်တကယ်တမ်းတော့သုံးပါးတည်းပါကာယကံရဲ့ဝစီကံရဲ့မနောကံရဲ့ဒီလိုပါလေဤဥပမာအတိုင်းပါပဲ3900လို့ပြောတော့လေအကျဉ်းချုပ်လိုက်ရင်မြန်မာနိုင်ငံရဲ့စီးပွားရေးရဲ့လူမှုရေးရဲ့အဲပညာရေးရဒါအဓိကပါပဲပြင်းမရတဲ့အရာဆိုတာမရှိပါဘူ
းတ
မတော်ကလည်းဒါချင်းသိမ့်ပြီးတော့ဟိုစားတာပါပြင်းမရဘူးဆိုတဲ့ဥပဒေမရှိပါဘူးတမတော်ကလည်းတကယ်နိုင်ငံအေးဆေးနဲ့ဖြစ်ရင်လိုက်လျောမဲ့ဥပဒေကြီးတယ်ပါမလိုက်လျောတဲ့ဥပဒေမရှိပါဘူ
းတမတော်ကကျွန်တော်တပိတော်လူချာအဆက်ပြီးပါမယ်ခင်ဗျာပင်နယ်ဆွေးနွေးသူတွေပြန်ပြီးတော့ဆက်ပေးကြပါလေအရင်ဆုံးဦးကြီးမြတ်ကိုကျွန်တော်ပေးကြပါလေဦးကြီးမြတ်ခုနကပြောသွားတဲ့အချိန်မှာလူလူဆိုင်ဝဲခန့်ဆန္ဒခံယူပွဲတည်းကလှုပ်ဖို့ဆိုတဲ့ကိစ္စပေါ့နော်ပြင်းရှင်းပြောနေလွှတ်တော်ပြင်ပါနေပြီးတော့သွားလွှတ်တော်တွင်းနဲ့လွှတ်တော်ပြင်ပါတဲ့လှူရှားမှုလို့အောင်ပြောလို့ရပါတယ်တချို့တော်ရရှင်တွေကထောက်ခံပြီးတော့ဆွေးနွေးသွားတာလေကျွန်တော်တွေ့ပြီးတော့လူဆန္ဒခံယူပွဲမှာဒီနေရာမှာကျွန်တော်ပြောချင်တာကခုနကကုသစင်ခုနပြောလို့ကုသစင်ကတော့သူကတွတ်ဆုံနှိမ့်နိုင်ပြီးတော့အဆင်ဆင်ပြောင်းလဲသွားမယ်ဆိုတဲ့အခြေခံကိုပြောသွားပါတယ်ခင်ဗျာကလူစနာခိုင်ပွဲလှုပ်ရှားပြီးစစ်တပ်ကလည်းခုလက်ရှိအားဖြင့်ဖွဲ့စည်းပုံပြင်ရေးကိုသဘောမတူတဲ့အနေအထားမျိုးပြနေတယ်အဓိကတော့အနေဒီကတင်လာတဲ့ပူပေါင်းကော်မတီကိစ္စပါတော့နည်းနည်းတင်းမာဖြစ်နေတဲ့အချိန်မှာလူလူစနာခိုင်ပွဲကစစ်တပ်နဲ့ပုံပြီးတော့ထိတ်တိုက်ဖြစ်လာစရာများရှိပါလားဦးကြည်မြင့်အမြင်တခြားအဖြေထုတ်စရာများရှိပါလားပြောစရာများရှိပါလား
ဟိုကျွန်တော်တို့ဖြတ်တန်းလာတဲ့အချိန်ကြီးရောကျွန်တော်တို့နိုင်ငံရဲ့တင်းမာတဲ့လမ်းစဉ်တွေအာဏာရှင်တွေစစ်အာဏာရှင်စနစ်ရဲ့ဆိုးမှုတွေအဲ့ဒါလေကျွန်တော်တို့ဖြတ်ရတယ်သူတို့ရဲ့အခုအထိလည်းပဲစစ်အာဏာရှင်စနစ်က
ထက်လက်ပြီးတော့နော်အဲရှင်မတဝက်တောင်မဟုတ်ဘူးတဝက်ကြောကြောဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေလေးအဲကျွန်တော်တို့ရဲ့အသက်ယူရေးပြည်နယ်ယာဉ်ကိုထောက်ထားပြီးတော့ထိတ်တိတ်ကိုမဲ့လမ်းစဉ်မျိုးကိုကျွန်တော်တို့အသက်ယူရမယ်လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလုပ်ရမှာခေါင်းဆောင်ကပေါ်မှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွတ်တော်မှာမဲခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲတုံးတက်တင်လဲဆနစ်နဲ့လဲရှိပြီးဒီကအခုလေကျွန်တော်နိုင်ငံမှာ14နှစ်ဆိုတခါပြတ်တာပဲလေ60နှစ်က90နှစ်90နှစ်ရှိတဲ့14နှစ်ဆိုတခါပြတ်တာပဲသူ14နှစ်ဖြစ်ပြီးတော့ပြန်လဲတုံးတက်တင်ပြီးပြန်လဲတက်မှအခြေဖြစ်ပြီးဘာကြည့်လို့တုံးတက်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူးနော်ရွက်ကောက်ပွဲအနိုင်ရထားတဲ့အန်ဒီပါတီကဆွဲရတာမဟုတ်ဘူးအဲ့ရွက်ကောက်ပွဲအနိုင်ရထားတဲ့အန်ဒီပါတီကထုတ်ပြစ်ပြီးတော့သူတို့စိတ်ကဲသူတို့ပါသူတို့ဟလာ SNL တို့ NL တို့ထုတ်ပြစ်ပြီးတော့စစ်တပ်ကဆွဲသွားတဲ့ဟလာသူတို့ကိုသူတို့ကာကွယ်သွားတဲ့ဥပဒေကြီးဖြစ်တယ်ပြည်သူလူထုကိုကာကွယ်ဖို့ဆွဲတာမဟုတ်ဘူးဒါအထင်ရှားတယ်နောက်နောက်တစ်ခါပါလဲဆိုရင်အဲ့ဒီဆွဲနေတဲ့အချိန်မှာ
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲချင်းရပါတော့လေဦးချင်းမြင
်ဟုတ်ကဲ့ဒါမြေဆောင်96ရဒါကိုမဝေပါရမဆွေးလို့ရရေမရသားမဖြန့်ပြူရကျေးငါးနှစ်က20ချမယ်ဆိုတော့ဒီချင်းချောင်းမှုအောက်မှာလေဒီဥပဒေကြီးကပေါ်လာလားနောက်ပြစ်ကလူရည်တွေမှားပြီတကယ်ရှိတာလူရည်50တန်း58တန်းနေပြပြီးတော့ကျွန်တော်တို့လုံးမလဲတော့လိမ့်နေလှည့်ပြခြင်းမတရားဩဇာတုံးခြင်းချင်းချောက်ချင်းတွေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာအလယ်မှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွယ်လေးပြီးဖြစ်နေဥပဒေကြီးပြီးတော့ဘလို့မှကိုလုံမရဘူးသူဘာတိုးတယ်လဲဦးစိန်စိန်လုံးထားတယ်
ဟုတ်ကဲ့ဦးချင်းလေးနည်းလေးချုပ်ပြောပြပါခင်ဗျာ
ဓာတ်ထုတ်တယ်လို့ရှိရဒေါ်စန်းစုကြီးလက်ထက်မှာအတော်လေးကအကြက်တဲတွေတွေ့တယ်အကြက်တဲကတွေ့တာမှသူတို့ကပိုးတည်တာအဲ့တော့မဟုတ်လို့ကျွန်တော်တို့ကဒါကိုကြားပြီးတော့ခုနကကျွန်တော်ပဲဦးတန်းစင်ပြောတဲ့ဥစ္စာကျွန်တော်တို့ဟလာအမှန်ထောက်ခံတယ်ကျွန်တော်ဒါဘာလို့လဲဆိုတော့ဒ
ါဟုတ်ကဲ့ကျွန်တော်တို့ဒရက်ဒီလိုက်စီစဉ်အချင်းဆေးတော်လို့ပါခင်ဗျာအတိကပါဝင်ဆွနေပြီတဲ့ဆရာဦးကြည်မင်းနဲ့ကုသစင်တနက်တော်ရှင်ရဲ့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်ဒီလိုက်စီစဉ်တော့ဒီမှာပဲရနာွက်ပြပါခင်ဗျာ
အသံရုပ်စီစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လေလံဆွေးနွေးခန်းစီစဉ်ဖြစ်ပါလေရှင်အခုအင်ကာညထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ကပြောပြပေးပါဦးမရှင
်ဒီတင်နိုင်ငံကလက်ရှိအနာရကွန်ဆာဗေးတစ်ပါတီအတွင်းကျင်းပတဲ့ရွက်ကောက်ပွဲမှာဘော်ရစ်ဂျွန်ဆန်အနိုင်ရသပြီဖြစ်ကြောင်းသူဟာဗီတင်ရဲ့ဝန်ကြီးချုပ်အသစ်ဖြစ်ကြောင်းပါတီကဒီကနေ့ကြေညာလိုက်ပါတယ်တင်းလာနေညမှာပြည်ဆုံးသွားခဲ့တဲ့မဲဆန္ဒပြပွဲမှာမဲရလာ66ရာခိုင်နှုန်းရရှိခဲ့တဲ့ဘော်ရစ်ဂျွန်ဆန်ကမဲရလာ34ရာခိုင်နှုန်းရရှိခဲ့တဲ့နိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကိုအနိုင်ရလိုက်တာဖြစ်ပါတယ်တခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသွားတဲ့သူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်မြင့်လောက်ဆောင်ဖို့အတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကောက်ဆစ်ပြည်သားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီခြေစဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဥဆောင်သွားမှာဖြစ်ပြီး၃ရက်ကြာမယ်လို့ဆိုပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ပြန်ဦးဟာမကြခင်ရေချတော့မဲ့ရင်ကုန်သင်္ဘောအထက်ကိုဒီကနေ့တွားရောက်စစ်ဆေးခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန KCN မှာဖော်ပြထားပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ရင်ကုန်သင်္ဘောကနေဖက်ထင်းတပ်ဒုံးကြီးပြည်လွတ်တဲ့ဤပညာကိုဆက်လက်ချုပ်ပန်းနေစေဆိုတဲ့သင်္ကေတလည်းဖြစ်ပါတယ်ခင်ဗျာ။
အင်္ဂါညထိတ်တန့်ရောက်နေတဲ့ဒေတာပြည့်နဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလှိုင်ပြောပြပေးသွားတာပါရှင်။ဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမဆူမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Evanat ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအစွမ်းလွှင့်ချိန်ပြီးပြီးည10နာရီကနေ17နာရီထိဒိုင်းလိုမီတာ16 19 41တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.